နယူးယောက်မြို့ဘရိုကလင်းရက်ဒေသမှာအတက်ခံရပုံရတဲ့မြန်မာ့ရွေးပွားသူနာပြုဆရာမဒေါ်ကြည်မာသိန်းဟာစိတ်တဘောရာကောင်းသူတူဖြစ်ပြီးရန်ညွန့်ညံ့စနေသူတူဖြစ်တယ်လို့သူနဲ့ရင်းနှီးခင်မင်တွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကသူနေထိုင်ရာအိတ်ခန်းထဲမှာကျိုးနဲ့တုံ့နှောင်ပြီးအိယာချင်းနဲ့ထုတ်ပေါ်လာတဲ့သူမရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ပြီးနောက်တိုက်ဆုံမှုနဲ့ပတ်သက်လို့နယူးယောက်ရဲတွေကစုံစမ်းနေကြပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တင်ပြကြပါမယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရိုကလင်းအရပ်လီနော့စ်လမ်းမမှာရှိတဲ့အထက်မြင့်တပ်ရဲ့ငါးဆောင်မှနေတဲ့အသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဟာဘရိုကလင်းကဆန်နီဒွန်စိတ်မက်ဒီကယ်စင်တာမှာသူနာပြုအဖြစ်လုပ်ကိုင်နေသူဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓနေ့ညကလေးကအလုံးမစင်းပဲကြောက်ဆုံးနေခဲ့ရတာကလို့ဖို့ကံမဲ့တီရဲ့အကြောင်းကြားချက်အရဇူလိုင်21ရက်နေ့စနေနေ့မနက်မှာနယူးယောက်ရဲကသူ့နေအိမ်ခန်းကိုဝင်ရောက်စစ်ဆေးခဲ့ရမှာသူအိတ်ခန်းထဲကအဝတ်စားထည့်တဲ့စတိုးကန်းမှာတဏှာပြည့်ပွဲတည်ဆုံးနေတာတွေ့ရတယ်လို့ရဲကနယူးယောက်သတင်းဌာနတွေကိုပြောပါတယ်။သူတည်ဆုံးသွားပုံဟာအသက်ခံရတဲ့သဘောဖြစ်ကြောင်းသူနဲ့ခင်မင်းရင်းနှီးသူနယူးယောက်မြို့နေအမျိုးသမီးတူက VOA ကိုပြောပါတယ
်။အလုတ်ကလူတွေကလည်းဟိုအလုတ်ကိုမလာလို့သူ့ကိုရှာနေတဲ့အချိန်မှာဒီဖလော်ရီဒါကလည်းသူ့ရဲ့ဝန်ကြီးတွေကလည်းသူ့ကိုဖုန်းလိုက်ဆက်နေတဲ့အချိန်မှာသူဖုန်းဘာမှ contact မရလို့အဲ့ဒါနဲ့နောက်ဆုံးသူအပတ်မောင်ရဲတိုင်ပြီးတော့သွားဖွင့်ကြည့်တာပေါ့နော်။ကြည့်တော့သူ့ကိုစိတ်ရခင်းနဲ့ဖတ်ထားတယ်လို့ပြောတယ်။ wrap လုပ်ပြီးတော့အထဲမှာဟိုလက်တွေပါလေသူ့တုပ်ပြီးတော့ပါဇက်ထဲမှာလည်းဟိုအဝတ်ဆိုထားပေါ့နော်။သူ့ဟိုကတော့ဒီသူ့နဲ့နေသွားတဲ့ roommate ကောင်မလေးပေါ့နော်။အဲ့ကောင်မလေးကတော့အခုပျောက်နေတယ်တဲ့၃ရက်လောက်ရှိပြီ။အဲ့ကောင်မလေးကိုပဲအားလုံးကတန်တရာဖြစ်ပြီးတော့သူ့ကိုလည်းရဲရဲလိုက်ရှာနေရပေါ့နော်။ตัวตุ๊ตัวเองโหยောက်ลาแล้วก็โหตู้ตะนาหลุปอนเนาะณีจันเนี่ยไม่ရှိหลุขอทายเนี่ยไอ้กามาเลียตู้เนี่ยยีจาอีจิตตุขอลาပြီးတော့ตู้เนี่ยอปามันขอขอลาหลุตัวไม่ขอลาเนี่ยไม่ติดต่อหูပြောหลุอะล่ะแล้วแค่ยันซ่าရှိเหรอหลุจ้าอ่ะปอนเนาะอเจนน่ะเสียဆိုหลุเดี๋ยวแล้วแค่ရှိเหรอจันเนี่ยหาတော့บ้ามายีโหตัดยาลาอ๋อทุรีทุรุโหยันญูยันซ่าแล้วไม่ရှိยันผิดตาอีบ่ายังไม่ရှိป
อตีซ้องหลุดอจีมาเต็งกูไดงายอตู้มีบะมีตาสุกะบาသေးတော်ရာကောင်းကြသူတွေဖြစ်တယ်လို့သူနားလည်ထားကြောင်းသူမကဆက်ပြောပါလေ
။ဟိုကလေသူကဗမာပြည်မှာတော့ဟိုဆရာဝန်ပေါ့နော်စစ်တပ်မှာလုပ်တဲ့စစ်ဘုဆရာဝန်။သူ့သားလည်းအဲဒါစစ်ဘုဆရာဝန်ပဲ။သူ့ဖေကလည်းဗိုလ်မှူးဟောင်းပဲ။သူကခုအမေရိကောက်လာပြီးတော့ဆရာဝန်ဆက်မပြောဘဲနဲ့ register နဲ့လုပ်နေတာပေါ့နော်။အဲပြီးတော့ဟိုဘသူ့ဆိုင်ကိုလာလို့ရှိရင်လည်းဗမာပြည်နဲ့တွေ့ရင်ဗမာပြည်ဟိုကတန်ကြားတယ်ပေါ့ပေါ်ယူပဲနှုတ်ဆက်တယ်။သူတို့တမိသားစုကရန်သဘောကောင်းတယ်။ရိုးလဲရိုးသားကြတယ်ပေါ့နော်။
ယနေ့ပိုင်းအလုတ်စင်တက်လေးရှိတဲ့ဒေါ်ကြည်မာသိန်းဟာနယူးယောက် Union Square ကအစူရှိဆိုင်တစ်ဆင့်မှာမကြာခဏဝယ်စားလေးရှိပါတယ်။အဲ့ဒီဆိုင်မှာအလုတ်လုပ်ရင်ဒေါ်ကြည်မာသိန်းနဲ့ဆုံမှုတဲ့ကိုကျင်ဟန်ကသူမနဲ့ဆုံခဲ့ရတဲ့အမှတ်တရတွေကိုပြောလာပါတယ်
။ပထမတော့ဗမာတယောက်စီဒီသူတို့ချင်တာပေါ့နော်။သူမမသိဘူးကြာကျွန်တော်ကလား။ Union Square ဆိုလူလဲစီတယ်လေ။အဲ့မှာစူရှိလာဝယ်စားတာကိုဗမာလူတို့တော့အော်ဖို့ဗမာတိုင်းကြီးကချင်းချင်းပေါ့နော်။စကားပြောဖြစ်တာပေါ့။စိတ်ကောင်းနေသူစိတ်ကောင်းနေစိတ်ကောင်းနေကိုကြည်ကျင်စိတ်လေးရှိတယ်။အော်ပြပြရတဲ့သူအေးဆေးပါသူ့ကိုကြည့်ရ
တယ်။ညောင်ရဲရဲ့ကနဦးစစ်ဆေးချက်တွေအရအင်ကန်းတွင်ရုံရင်းဆန်ကပ်ဖြစ်ထားတဲ့အနေအထားမျိုးမတွေ့ရကြောင်းရဲတွေအင်ကန်းထဲရောက်ချိန်မှာတည်ဆုံးသူအပြင်အခြားလူကိုမတွေ့ရှိရကြောင်းအင်ကန်းတွင်ကိုဝင်ရောက်လူရဲခံရသလားအခြားအကြောင်းကြောင့်လားဆိုတာကလည်းရှင်းရှင်းလင်းမသိရသေးကြောင်းရဲဘက်ကပြောထားပါတယ်။တည်ဆုံးသူရဲ့ရုပ်အလောင်းကိုရင်ခွဲစစ်ဆေးထားပေမဲ့တွေ့ရှိချက်တွေကိုအခုချိန်ထိရဲကထုတ်ပြန်တာမျိုးမရှိသေးပါဘူး။တည်ဆုံးသွားတဲ့ဒေါ်ကြည်မာသိန်းဟာကွယ်လွန်သွားပြီဖြစ်တဲ့ဒုဗိုလ်မှူးကြီးဖေသိန်းနဲ့ယောဂါရှာဝေကုသရေးဆရာဝန်ဒုဗိုလ်မှူးကြီးမာရီအုံးတို့ရဲ့အကြီးဆုံးသမီးဖြစ်ပြီးသူ့မှာသားတူရှိကမြန်မာနိုင်ငံမှာကလေးအထုကုပါရဂူဖြစ်တဲ့ဘုံမှုဇေယျကျော်ဖြစ်ပါတယ်ခင်ဗျာ